အီရန်ဟာ2015နျူကလ িয়ার သဘောတူညီချက်ပါယူရေနီယမ်တန့်စင်မှုပမာဏကန့်တက်ချက်ကိုတော်လွန်ပြီးထောက်လုပ်ခဲ့တယ်လို့ကုလသမဂ္ဂ IAEA ရဲ့အနုငယ်ဆိုင်အေဂျင်စီကအတည်ပြုပြောကြားလိုက်ပါတယ်ယူရေနီယမ်တန့်စင်မှုကို 3.69 ရာခိုင်နှုန်းထိပဲထောက်လုပ်ခွင့်ရှိတယ်လို့2015သဘောတူညီချက်မှာကန့်တက်ထားတာဖြစ်ပြီးအီရန်ဟာကန့်တက်မှုတက်တန့်စင်ရာနှုန်းပိုးပြီးထုတ်တာတွေ့ရကြောင်း IAEA စစ်ဆေးမှုတွေကတနင်္လာနေ့မှာအတည်ပြုပေးခဲ့တာပါဒါပေမဲ့ရာခိုင်နှုန်းဘလောက်အထိကျော်ပြီးထုတ်နေလဲဆိုတာကိုတော့မပြောပါဘူး AP သတင်းအဲ့တော့အီရန်ယူရေနီယမ်တန့်စင်မှုပမာဏကို 4.5 ရာခိုင်နှုန်းလောက်တန့်စင်ထုတ်လုပ်ခဲ့တယ်လို့ IAEA အဖွဲ့ပြောခွင့်ရပုဂ္ဂိုလ်ရဲ့တနင်္လာနေ့ပြောကြားချက်ကိုကိုးကားပြီးတော့ဖော်ပြထားပါတယ်။နျူကလ িয়ার စာချုပ်ပါကတိပေးထားချက်တွေကိုမလိုက်နာတော့ဘူးဆိုရင်နောက်ခြေလန်းတဲ့အနေနဲ့သူတို့ဟာယူရေနီယမ်တန့်စင်မှုပမာဏကို20ရာခိုင်နှုန်းအထိတန့်စင်မှုရှိတယ်လို့အီရန်ကအစိုးရပိုင်းမှာပြောကြားထားတာဖြစ်ပါတယ်။ယူရေနီယမ်တန့်စင်မှုပမာဏ5ရာခိုင်နှုန်းလောက်အထိဟာနျူကလ িয়ার ဓာတ်ပစ္စည်းကိုလဲပတ်ဖို့အတွက်လုံလောက်တဲ့စွမ်းအင်ကိုပေးနိုင်ပေမဲ့နျူကလ িয়ার လက်နဲ့ထုတ်လုပ်ဖို့အတွက်ဆိုရင်တော့တန့်စင်မှုပမာဏ90ရာခိုင်နှုန်းလိုအပ်ပါတယ်။ဒါကြောင့်အခုတန့်စင်မှုပမာဏဟာလက်နက်ထောက်တဲ့အထိလုံနိုင်ဖို့တော့အလှမ်းဝင်နေပါသေးတယ်။ American သမ္မတ Donald Trump ဟာပြီးခဲ့တဲ့နှစ်ထဲမှာ Iran nuclear သဘောတူစာချုပ်ကနေနှုတ်ထွက်ခဲ့တယ်လို့ Iran ပေါ်မှာတင်းကျပ်တဲ့ဒဏ်ခတ်မှုတွေကိုပါချမှတ်ခဲ့တာပါ။ American ရဲ့ဒဏ်ခတ်မှုတွေကြောင့်အထိနာနေတဲ့ Iran ရဲ့စီးပွားရေးပြန်ပြီးနလန်ထူအောင်အတွက်စာချုပ်ထဲမှာရှိနေသေးတဲ့ Britain တရုတ်ပြင်သစ် Germany နဲ့ Russia တို့ကလုံမပေးဘူးဆိုရင်စာချုပ်ပါအချက်တွေကိုအခုတည်းထပ်တိုးပြီးတော့ချိုးဖောက်မယ်လို့လည်းအီရန်ကချိန်ချောက်ထားပါတယ်။